ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေမှာအရက်သားထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒီလိုအရက်သားထိခိုက်သေးဆုံးမှုတွေပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအပြန်အလှန်ဆွတ်ဆွဲပြီးတော့အပစ်ဖို့နေကြပါတယ်။တိုက်ပွဲတွေဖြစ်နေလို့ဒေသခံတွေအများအပြားကလည်းနေရက်ထွက်ပြေးပြီးတိတ်ရှောင်နေကြရပါတယ်။ရှမ်းမြောက်ပိုင်းကစီရဲအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဒီဘောမျိုးနဲ့နာလော့ကျေးရွာသား300ကျော်ဟာစေခံကျေးရွာဖုန်ကြီးကျောင်းမှာဆစ်ဆောင်လာတာ3ရက်ရှိနေပြီ။နေရမပြနိုင်သေးဘူးလို့စေခံကျေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါရတယ
်။စေခံဖုန်ကြီးကျောင်းမှာရှိနေတော့ခင်ဗျာ။ဒီ300နဲ့300လောက်ရှိနေခင်ဗျာ။ဘောလူကြီးရကလေးအဆင်ဝင်တာ။ကဲပါဖြစ်တဲ့အခုဒီနေ့အဖြစ်တော့ပြန်နေရတာ
။ပြီးခဲ့တဲ့တောက်ကြာနေ့မနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားဒီဘောမျိုးနဲ့နာလော့ကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနန်းတော်ကျေးရွာသားတွေဟာစေခံကျေးရွာဘက်ကိုစစ်ပေးသိမ်းရှောင်လာခဲ့ကြရတာပါစစ်ပေးရှောင်တွေကိုဒီဘောမျိုးနယ်စည်းမချာပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတွင်ကလေးငယ်တို့ပါဝင်ရွာသား3ဦးသေဆုံးခဲ့ပြီး4ဦးသံရရရှိခဲ့ပါတယ်သံရရရှိသူ3ဦးကတော့လာရှုစေယုံမှာစေဝါကူတာခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှိအခြေအနေကိုတော့ဥဆန်စောကအခုလိုဆက်ပြောပါတယ
်
ရွာသားတွေထိခိုက်ဒိဆုံးမှုအထိပြစ်ခတ်မှုကတော့ရှမ်းတပ်ဖွဲ့တွေကနေအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ထားကြပါတယ်။နားလော့ရွာပြင်ပမှာတော့ SSPP နဲ့ RCAA တပ်တို့ရှိနေစေဖြစ်ပြီးအစိုးရတပ်မတော်စစ်ကြောင်းကလည်းနားလော့ရွာမြောက်ဘက်မှာအသင့်လှုပ်ရှားနေလို့တိုက်ပွဲထပ်မံဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အလားတူနန်းဆံမြို့နယ်ဟူလတ်ကျေးရွာဘက်မှာလက်နက်ကင်ဖွဲ့တွေထောင်ထားတဲ့ဘုံနေမိတာကြောင့်ကျေးရွာသူမျိုးရင်းမျိုးနှူးထိခိုက်တန်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဟင်းရွက်ရှာသူဟူလတ်ကျေးရွာသူမျိုးရင်းမျိုးနှူးဘုံနေမိပြီးလာရှုစေယုံမှာကုသနေရတဲ့အချိန်တွေကိုတော့လူနံနဲ့နီးစပ်သူတော်ခင်ဆိုင်းမြစ်ကအခုလိုပြောပါတယ
်။နန်းဆံမြို့နယ်ဟူလတ်ကျေးရွာအနောက်ကင်းနားမှာပါနော်။ကျေးရွာဝတ်ဥပဒေရှာနာအသက်65နှစ်တော့အဖိုးမီနောက်တော့ဦးကအနေနဲ့အနာဂတ်အသက်60ဆယ်မှာမိုင်းခွဲရတယ်။တိုင်ရသွားတော့ဟိုအနေနဲ့ဆိုတဲ့အသက်60အခုမြေရှိတဲ့ရောက်ကတိုင်ရအချင်းတွေဆိုတော့လက်မှာခြေထောက်မှာခြေလာနေတယ်။လာရှုစေးရမှာကိုတက်နေပါတယ်ပေါ့
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်ရင်သားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းနေမြေပြဿနာကြောင့်စီရေးပဋိပက္ခတွေဖြစ်ပွားနေပါတယ်။အထူးသဖြင့်မြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားမှုပုံများနေပါတယ်။ဒါပေမဲ့တမ်းမလောင်တပ်ဖွဲ့ TNL အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုတာအကျော်ကပြောပါရယ
်ဒီလိုပေါ်တုံဖွဲ့နဲ့ဒီအစိုးရနဲ့ဘာနာဒီငင်းချမ်းရေးကော်မရှင်နဲ့ဒီပြင်းတော့နာတွေ့ဆုံဖြစ်တယ်ဒီလိုဆွေးနွေးမှုကလည်းအပြီးတော့ဆောင်တော့ဒီလိုဒီမျိုးကတော့ကျွန်တော်တို့ရာဆုံးဖြတ်ချနိုင်တဲ့အဆင်မျိုးရှိသေးဘူးနော်ဒီဆက်လက်ဆွေးနွေးသွားဖို့တော့ကျွန်တော်လည်းတဘောပူတာတယ်ဒီလိုကြမ်းဟင်ဗန်ဒီဘရဲ့ဆိုတာကျွန်တော်မဖက်နိုင်တော့ဘူးရဲ့ဒီကကျွန်တော်ကမှတ်တာတော့
ပြီးခဲ့တဲ့အောက်ဂိုလာ30ရက်နေ့ကဒီရနယ်လီတမ်းပလောင်သက်ဖွဲ့ပါဝင်မြောက်ပိုင်းမာမဲအဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါလက်ရှိမှာ TNL တမ်းပလောင်တပ်ဖွဲ့ AA ရခိုင်တပ်မတော်ကုကတပ်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကိုကြေညာချက်တစ်စောင်ပေးပို့ထားပါတယ်ခင်ဗျာ